ထိုင်းနိုင်ငံအတွင်းကိုတရားဝင်ဝင်ရောက်လာတဲ့မြန်မာအလုသမားတွေရဲ့ပြဿနာတွေကိုရောပါစေအောင်မြန်မာအလုသမားဝန်ကြီးဌာနကစတင်ပြီးတော့လှုပ်ဆောင်နေပြီလို့ပြောဆိုလိုက်ပါတယ်အကြောင်းစုံကိုမတ်အေးမှာကသတင်းပေးပို့ထားပါတယ်နားဆင်ပါခင်ဗျာ
ထိုင်းနိုင်ငံကိုတရားဝင်နှစ်နိုင်ငံသဘောတူညီမှု MOU နဲ့လာတဲ့မြန်မာလူသမားတွေကိုမကြခင်မှာဈေးနှုန်းသက်သာစွာနဲ့ထိုင်းနိုင်ငံကစက်ရုံ9ခုလောက်နဲ့စတင်ပြီးသဘောတူစာချုပ်လက်မှတ်ရေးထိုးမှုတွေကိုလှုပ်ဆောင်သွားမှာဖြစ်တယ်ဆိုပြီးလူသမားညွှန်ကြားမှုဦးစီးဌာနရဲ့အမြဲတမ်းအတွင်းဝင်လည်းဖြစ်ညွှန်ကြားရေးမှူးချုပ်လည်းဖြစ်တဲ့ဦးမျိုးအောင်ကအခုလိုပြောပြပါတယ်
ဒီ MOU မှာအလုပ်သမားတွေကိုဈေးချော့ဖို့အတွက်ပေါ့နော်ကျွန်တော်ဈေးချော့ပြီးတော့မှချုပ်ဆိုတဲ့ဟိုလုပ်ငန်းစဉ်တွေတခုကိုကျွန်တော်ဒါဟိုလုပ်နေတာပေါ့နော်လုပ်နေတယ်ဆိုတော့ဒီစနေနေ့မှာတော့ကျွန်တော်တို့ announcement လေးလုပ်ပေးမယ်ဆန္ဒလေးနဲ့စာချုပ်ချုပ်ပြမယ်စေုံ9ရုံတော့ပါမယ်တင်တယ်အဲ့ဒါမျိုးလေးနေနဲ့စပြီးတော့သူကရေးဒါပထမဆုံးစမယ်လေအဲ့တော့အရင်တော့ကျွန်တော်တို့ကသတိန်းခွင်ဆိုပြီးတော့ agency တွေတောင်းနေဟာကသတိန်းခွင်ပေါ့ဘူးအခုဒီဥစ္စာသူတို့ကောက်တာ6000ခွဲလားမသိပေါ့နော်အဲ့ဒါရေနောက်ဟိုဘက်မှာကျွန်တော်တို့အရင်ကုန်နေတဲ့ဘတ်တောင်းဆိုတဲ့ကိစ္စမှာဘာ2900ကျော်ပဲကုန်မဲ့ကိစ္စရတာဒီကဒီဒီလှုပ်ရှင်တွေကဒီလိုလှုပ်သွားမယ်ဆိုတဲ့အတိုင်းတော့ကျွန်တော်တို့ကဒီမှာဒါဟိုအရင်ညှိနှိုင်းမှုတွေကလည်းတစ်စစ်ပေါ့နော်ဒါဒါမျိုးတွေတိုးတက်လာတာကိုကျွန်တော်တို့အဲ့ဒါလေးကိုဒီလာမဲ့စနေနေ့မှာတော့စာချုပ်ချုပ်ပွဲလေးလုပ်ပြဖို့ရှိတာပေါ့
အရင်တုန်းကတော့မြန်မာပြည်ဘက်ကကုမ္ပဏီတွေကိုအနည်းဆုံးကြက်ငွေ3000ခွဲကနေ3000ထိပေးခဲ့ရတယ်လို့ထိုင်းနိုင်ငံဘက်ကလည်းထိုင်းဘက်ငွေ1000ကနေ1000ခွဲထိပေးရတဲ့အလုပ်သမားတွေလည်းရှိခဲ့ကြပါတယ်ဒီအတွက်နိုင်ငံကူးလက်မှတ်ဖိုးတွေအကျွေးမကျေလို့ဆိုပြီးနိုင်ငံကူးလက်မှတ်တွေကိုသိမ်းဆည်းထားတာတွေအလုပ်တွေကိုကြုံရပို့ခဲ့တာတွေလည်းဖြစ်ခဲ့ပါတယ်ပြီးခဲ့တဲ့ဇူလိုင်လထဲမှာတော့အလုပ်ရှင်မတူလို့ဖမ်းဆီးခံရတာလုပ်ငန်းခွင်မတူလို့အရေးယူခံရတာလုပ်အားကမရပဲအလုပ်ခိုင်းစေခံရတာတွေစာချုပ်ပါအခွင့်အရေးအတိုင်းအပြည့်အဝမရတာတွေကြောင့်အခက်အခဲတွေဖြစ်ပွားခဲ့ရပါတယ်ဒီအတွက်ထိုင်းနိုင်ငံမှာရှိတဲ့အလုပ်သမားရေးဆောင်ရွက်နေတဲ့အဖွဲ့နှစ်ဖွဲ့ကအလုပ်သမားတွေရဲ့မျက်နှာမှုတွေကိုရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတွားလို့ရကနေအလုပ်သမားတင်ပို့နေတဲ့ကုမ္ပဏီတွေနဲ့တင်းမာမှုတွေဖြစ်ပြီးတရားစွဲဆိုတဲ့အထိဖြစ်သွားခဲ့ရပါတယ် MOU ဆိုတာဟာဒီလိုဖြစ်လို့မရတဲ့အကြောင်းဦးမျိုးအောင်ကတော့အခုလိုပြောသွားပါတယ
်။ MOU ဆိုတာအဲ့လိုလုပ်လို့မရဘူးလေ။ဒီစိတ်ယုံသွားမယ်ဆိုရင်ဒီစိတ်ယုံတည်ချောင်ပေါက်လှုပ်ရမှာလေ။တည်ချောင်ပေါက်မရောက်ရင်လားဒါကျွန်တော်တို့အရေးယူတာ။ဟိုအရင်ကတော့ဟိုဒါမျိုးတွေဖြစ်ကောင်းဖြစ်ခဲ့မယ်ဟိုရောက်မှအဲ့ဒါအလုံးမရှိကြလို့ဘာလို့ဒီလိုဖြစ်ခဲ့နိုင်ပြီ။အခုနောက်ပိုင်းဒီလိုမျိုးကိုလုပ်လို့မရဘူး။နိုင်ငံတပိပိနဲ့ဒီ agency တွေအဲဒီဘလို့ဒီဘောအလုပ်ရှင်တွေပုံမှာထိန်းချုပ်ကြတာလေဒါဒါမျိုးလို့မြင်ရဘူးပြင်ချင်းဝက်ပါမယ်မရတဲ့ပြဿနာပေါ့နော်ဒီလိုပြဿနာတွေရှိသူတို့ဒီစိတ်ဝင်လို့ပြောပြီးဟိုစိတ်ဝင်လွဲပြုလို့ဟာကအဓိကသူတို့သိတာနဲ့ကျွန်တော်တို့အရေးယူနေတာပဲလေဒါအဲ့ဒီမျိုးလို့မြင်ရဘူး
ပြီးခဲ့တဲ့ဂျွန်လတုန်းကတော့မြန်မာနိုင်ငံရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကထိုင်းနိုင်ငံရဲ့ခီးစဉ်အတွင်းအလုသမားအဖွဲ့73ဖွဲ့နဲ့တွေ့ဆုံတဲ့အခါမှာနိုင်ငံသဘောတူညီမှုနဲ့လာတဲ့အလုသမားတွေအနေနဲ့နောက်ထပ်ပြဿနာတွေမဖြစ်အောင်နှစ်ဖက်ကြားခံကုမ္ပဏီတွေမပါဘဲလုံဆောင်ဖို့အတွက်တင်ပြခဲ့တယ်ဆိုပြီးထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကတော့အခုလိုပြောပြပါတယ
်အဲ့ဒီအလုသမားပြည်ပကိုထွက်ခွာဖို့အတွက်လေရင်ခပ်ပြည်စီတင်မောကပြည်စီကားကပြည်စီစာရွက်စာတမ်းခပ်ပြည်စီအဲ့ဒီလိုအပ်တဲ့ငွေကြေးအမှန်တကယ်ကိစ္စကိုကြောက်ကြနေပြီးတော့ပုဂ္ဂလိယဘာဖြစ်ဖြစ်အစိုးရဘာဖြစ်ဖြစ်တခုကစိတ်ထုံမယ်အဲ့ဒါကိုအလုပ်သမားဝန်ကြီးဌာနနဲ့ပူးပေါင်းပြီးတော့လုပ်မယ်အလုပ်သမားဝန်ကြီးဌာနပြီးနေတဲ့အချိန်မှနေပြီးတော့လောက်ကိုင်းရှာဖွေရုံးတွေဘယ်လောက်ဖွင့်ထားလဲအလုပ်သမားတွေကကူညီဖို့တဲ့ဘယ်နေရုံးဖွင့်ထားလဲဆိုတာပြောတယ်လေအဲ့ဒါကြောင့်မို့လို့အလုပ်သမားဝန်ကြီးဌာနရဲ့ဘန်ရဲ့ရက်ချေအုပ်ချုပ်ရေးနဲ့စွာပေါင်းလိုက်တာနဲ့တပြိုင်နက်ပွဲစားဆိုတဲ့ခေါင်းဖြတ်တဲ့လူတိုင်းကလုံးဝယူနေပတ်တော့သွားမှာဖြစ်တယ်
ထိုင်းနိုင်ငံမှာမြန်မာလူသမား3000တဲ့မနဲ့အလုပ်လုပ်ကင်နေပြီးနေ့စဉ်လို့လို့မြန်မာလူသမားတွေဟာပြဿနာတွေရင်ဆိုင်နေရပြီးဖန်စီခံရတာရောင်းစားခံရတာတွေပါကြုံနေရတာဖြစ်ပါရဲ့ရှင်